ံအာရှမှာလေတုအရင်များဆုံးဒေသဟာမြန်မာပြည်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကသတ်မှတ်ထားပါတယ်။ဒါပေမဲ့မြန်မာအစိုးရတွေကတော့ကြောင်မီးတွေးသုံးရက်စစ်တအားပေးဆက်ယုံတိုးချဲ့ဆောက်လုပ်ဖို့ပြင်ဆင်နေပါတယ်။တက်စစ်တအားမလုံလောက်တဲ့ပြဿနာကိုကြောင်မီးတွေးနဲ့ဖြေရှင်းမဲ့အကြံအစီဟာပြည်သူ့ကျန်းမာရေးကိုအန္တရာယ်ဖြစ်စေတယ်လို့ Greenpeace နဲ့အခြားအဖွဲ့၄ဖွဲ့ပူးပေါင်းပြီးအကြံဉာဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကြောင်ပြီးတဲ့စိတ်ုံဆောက်လုပ်တာဟာအစိတ်ပင်ရေတောင်းတူဖြစ်နေပါတယ်။တဘာဝဓာတ်ငွေတုံးတာအပေးစစ်ဟာကျန်းမာရေးကိုအန္တရာယ်မပေးပေမဲ့ဓာတ်ငွေကိုနိုင်ငံသားရောင်းစားနေတာမျိုးပြည်တွင်းအတွက်လုံလောက်အောင်မသုံးနိုင်ပါဘူး။ဒါကြောင့်ဈေးသက်သက်တာရနဲ့နိုင်ငံသုံးနိုင်မဲ့ကြောင်ပြီးသွေးတုံးတာအပေးစစ်ရုံတွေကိုတည်ဆောက်ဖို့ဥတန်းရွှေနဲ့ဥသိမ့်စင်တက်တက်ကစီစဉ်ခဲ့တာဖြစ်ပါတယ်။ဒီအာရှစစ်ကဒအားအများဆုံးထုတ်ယူပြီးတဘာဝဓာတ်ငွေကဒုတိယအများဆုံးထုတ်ယူပါတယ်။ကြောင်မီးသွေးသုံးဓာတ်အားဟာနှစ်ရာခိုင်နှုန်းသာရှိလို့2030မှာ30ရာခိုင်နှုန်းအထိတိုးထွက်ဖို့ရည်ရွယ်ပါတယ်
။ဒီအတိုင်းဆိုရင်ဆာဖိုင်ရန်အောက်ဆိုက်ကန့်တ်ထုတ်လွှတ်မှု9ဆတိုးလာပြီးနိုက်ထရိုဂျင်အောက်ဆိုက်က3ဆတိုးလာနိုင်ပါတယ်။အမှုအမွှားထုတ်လွှတ်မှုများလေဒေဓုညဉ့်ဉန်းလေဖြစ်ပါတယ်။ဒေဓုမတန်ရှင်းတဲ့အတွက်အဆုတ်ရောဂါဖြစ်မှုနဲ့လေးချက်မှုနှုံမြင်မာလာပြီးနှစ်စဉ်နိုင်ငံသား9000ကျော်တေဆုံးနိုင်ပါတယ်။ကြောင်မီးတွေးသုံးဓာတ်အားပေးစက်ရုံတွေကိုအနှစ်40လောက်လေပတ်လိုက်ရင်နိုင်ငံသူနိုင်ငံသား3သိန်းနီးပါးတေဆုံးနိုင်တယ်လို့ Greenpeace အဖွဲ့ကခန့်မှန်းထားပါတယ်။ကြောင်မီးတွေးလောင်ကျွမ်းလို့ထွက်ပေါ်လာတဲ့အမှုအမွှားတွေဟာလူ့ညဉ့်ဉန်းမှုကို3ဆနီးပါးပိုမိုဆိုးဝါးစေပါတယ်။ဗဒါဒတ်ခဲဒတ်အာဆင်နစ်ခရိုနီယန်နီကယ်ကဒ်မီယံစားတဲ့ဓာတ်တွေလေလူထဲမှာပြန့်နှံ့ရတဲ့အကြောင်းရင်းဟာကြောင်မီးတွေသုံးစက်ယုံတွေဖြစ်ပါတယ
်လေလူထဲမှာပါဝင်နေတဲ့အမှုအမွှားပမာဏပါတီကလိတ်မက်တာကိုကြည့်ပြီးလေလူညဉ့်ဉန်းမှုကိုတိုက်တာဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကစမ်းသပ်မှတ်ထားပါတယ်နမ်တူပြေအောင်လာမိတ်ဒီရာကတာတောင်းတာကျောက်ပတောင်းညောင်ဦးရေနံကျောင်းမော်လမြိုင်နန်းကားကျောက်စုတောင်ပြည်ဦးတွေစတဲ့မြို့14မြို့ကိုလေ့လာတဲ့အခါမှာညဉ့်ညမ်းတဲ့အမှုအမွှားပါဝင်မှုဟာစိုးရင်ဝေရာဖြစ်နေပါတယ်။ဒီထဲမှာရေနံကျောင်းမော်လမြိုင်နန်းခမ်းကျောက်ဖြူတောင်ဦးနဲ့ပြည်ဦးတွေရဲ့လေထုညဉ့်ညမ်းမှုဟာနာမည်ကြီးတဲ့ဘေကြီးမြို့တော်တဲ့စိုးရတယ်လို့ဆိုပါတယ်။အစိုးဆုံးဟာပြည်ဦးတွေဖြစ်ပြီးသတ်မှတ်ထားတဲ့လေထုညဉ့်ညမ်းမှုစံချိန်နဲ့ခုနစပို့ပြီးညဉ့်ညမ်းပါတယ်။ကျောင်းဝင်းသွေးသုံးတာများလာရင်အခြေအနေပိုဆိုးလာဖို့သာရှိပါသေးတယ်
။လူ့ညဉ့်ဉန်းမှုကြောင့်ယောဂဖြစ်ပွားပြီးအချိန်မတိုင်မီတည်ဆုံတဲ့မြန်မာနိုင်ငံသားဥယျာဉ်နေ့စဉ်45ရောက်ရှိမယ်လို့2015ခုနှစ်ကခန့်မှန်းထားပါတယ်။ညဉ့်ဉန်းတဲ့လေကိုရှူဆိုင်မိတဲ့အတွက်ဖြစ်ပေါ်လာတဲ့ကျန်းမာရေးပြဿနာတွေအများကြီးရှိပါတယ်။အဆုတ်ယောဂပန်းနာရင်ကျက်ချောင်းဆိုးသွေးတို့သွေးကဲရောင်ရမ်းလေးဖြတ်မှုအုံနောက်အာယုံကျော်ယောဂနှလုံးယောဂာနဲ့သတိသာပုံမှန်ကြီးထွားရေးပြဿနာစတာတွေကိုကြောင်မီးသွေးကဖန်တီးပေးနိုင်ပါတယ်။မြန်မာပြည်ကကြောင်မီးသွေးဓာတ်အားပေးစက်ရုံရဲ့ထုတ်လွှတ်မှုအတိုင်းအတာသတ်မှတ်ချက်နဲ့ပတ်သက်တဲ့သတင်းအချက်အလက်ဟာမရှိသလောက်ရှားပါပါတယ်။ဒါကြောင့်ဒဝဲစီမံကိန်းရဲ့ထုတ်လွှတ်မှုကိုခန့်မှန်းတဲ့အခါမှာထိုင်းနိုင်ငံရဲ့ထုတ်လွှတ်မှုစံသတ်မှတ်ချက်ကိုအသုံးပြုရပါတယ
်။လူ့ညဉ့်ဉန်းမှုကြောင့်ကျန်းမာရေးထိခိုက်ပြီးနာရာရှည်ယောဂဖြစ်ပွားပုံကိုပေါ်ပြရမှာAmerican Cancer Society ရဲ့ပြည်လာတွေ့ရှိချက်တွေအပေါ်မှာအခြေခံထားပါတယ်။ American နိုင်ငံသားတပ်တန်းကျော်ကိုကျန်းမာရေးအခြေအနေကို18နှစ်လောက်လေ့လာတဲ့အခါမှာမိသားစုအရရဲ့လူ့ညဉ့်ဉန်းမှုအတိုင်းအတာကိုလိုက်ပြီးကျန်းမာရေးအခြေအနေကွဲပြားသွားတာတွေ့ရပါတယ်တဲ့။ဒီလိုရှိပြီးသားအချက်အလက်တွေကိုလေ့လာဆန်းသစ်တဲ့အခါမှာကြောင်မီးတွေးကထွက်တဲ့အမှုအဝါကိုရှုရှဲမိလို့အချိန်မတိုင်မီတည်ဆုံးတဲ့လူစည်ရင်းကိုခံမနိုင်တာဖြစ်ပါတယ်။ပြောနေလူကြီးများများလာမှုလူနေမှုပုံစံပြောင်းလဲလာမှုအသက်အရွယ်ကြီးရလာမှုနဲ့ကျန်းမာရေးဆုံးရှုံးမှုအပြောင်းအလဲစတာတွေကြောင့်အရှိတောင်အရှလူကြီးဟာလေတုညဉ့်ဉန်းမှုတန်ကိုခံစားနေကြရပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်က2030မှာယောဂအမျိုးမျိုးကြောင့်ပြည်ဆုံးနိုင်မှုကိုခံမှန်းတာပါတယ်ပြောနေလူကြီးပြောင်းလဲလာပုံကိုကမ္ဘာ့ပိုင်ရဲ့မှတ်စပြက်ပေါ်မှာအခြေခံပါတယ်နောက်ဆုံးအနေနဲ့လူရင်းတူရှင်ပြောရမယ်ဆိုရင်တော့မြန်မာပြည်မှာတည်ဆောက်တဲ့ကြောင်မီးသွေးသုံးဓာတ်အားပေးစက်ဟာတိုင်းသူပြည်သားတွေရဲ့ကျန်းမာရေးကို အမြဲတမ်းအန္တရာယ်ပေးနိုင်မယ်လို့ Greenpeace အဖွဲ့ကတင်ပြထားပါတယ်ခင်ဗျာ။